လုံခဲ့တဲ့ဒီနှစ်ကျော်ကရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းကိုခိုးထုတ်ရမှာပါဝင်တဲ့အဓိကတန်လျော်ရှိသူတွေကထိုင်းစိုးကဖန်ဝရန်ထုတ်ထားသူတဦးဖြစ်တဲ့ကိုတုတ်ခေါ်ဆန်တီပီယာကောကိုကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးရမည်ပြီးအခုသူ့ကိုထိုင်းအာဏာပိုင်ရေးစီတွဲပြောင်းပြခဲ့တယ်လို့ရေထိုင်းရဲဌာနအကြီးအကဲတဦးဖြစ်တဲ့စူပရာပုံချိုင်ချန်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်2015ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူကုန်ကူးမှုမှာပါဝင်တဲ့စစ်တပ်တာဝန်ရှိသူတချို့ပါဝင်လူပေါင်း148ယောက်ကဒုက္ခသည်တွေကိုမလေးရှားကိုမပို့လင်ထိုင်းမလေးနယ်စပ်ထိုင်းနိုင်ငံတောင်ပိုင်းဆုံခလခရိုင်ဟရယန်မြို့နယ်ပဒံဒေသတော်ရင်ကြီးစခန်းမှာထိမ့်သိမ်းထားကြတာဖြစ်ပြီးဒီလိုဖမ်းဆီးထားချိန်မှာလူကုန်ကူးသူတွေကနှင်းပန်းနှိပ်စက်ကြတဲ့လူတက်မှုတွေကျူးလွန်နေကြတာဖြစ်ပါတယ်။လူကုန်ကူးသူတွေရဲ့စခန်းကိုထိုင်းအာဏာပိုင်တွေဝင်ရောက်ဖမ်းဆီးရမှာတော့မြုပ်ထားတဲ့လူတွေအလောင်းအများပြားကိုတူးဖို့တွေ့ရှိကြတာပါ။ဒီမှုမှာအစိုးရထိပ်တန်းစစ်ဖက်ခေါင်းဆောင်တချို့လည်းပါဝင်နေတာတွေ့ရှိကြရပါတယ်။အခုစွဲပြောင်းပြရခဲ့တဲ့စန်တီတရားကောဟာဒီလူကုန်ကူးကမ်းရဲ့ဝင်ငွေထောက်ငွေရှင်းကိုကင်ပြေးသူဖြစ်တဲ့အတွက်ထိုင်းစိုးရကဖမ်းမရန်ထုတ်ထားသူဖြစ်ပြီးအဲ့ဒီအချိန်ကလေးကသူကကမ္ဘောဒီးယားကိုထွက်ပြေးသွားခဲ့သူဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖမ်းဆီးရမိခဲ့တဲ့ဆန်တီပီယာကောကိုလွန်ခဲ့တဲ့၄နှစ်ကလူကုန်ကူးမှုမှာပါဝင်သူတွေအတွက်ချမှတ်ခဲ့တဲ့ထောင်ဒဏ်ပြစ်ဒဏ်28နှစ်ကနေ89နှစ်အထိတိုးမြှင့်ချထားခဲ့ပါတယ်။